Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဩဂုတ်လ15ရက်အင်္ဂါနေ့ညနေခင်း 6:00 နာရီခွဲကနေ 9:00 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပါရှင်ကျမနင်္ဂလာပါဒီကနေ့စီစဉ်တွေတာဝန်ယူပြီးဆက်သွားမှာပါ
မင်္ဂလာပါရှင်ကျမတင်ကြီးခြိုက်ပါ American မှာစနေနေ့ကသူရဲတန်ယူဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြတဲ့လူမျိုးရေးဝါဒီတွေရဲ့လူမျိုးရေးခွဲခြားမှုကဆိုဝါရုံညံ့လာတယ်လို့အမေရိကန်သမ္မတကတုံ့နှုံပြောဆိုပြီးတော့ရှုတ်ချလိုက်ပါတယ်။အမေရိကန်ကွမ်ကျွန်းကိုတိုက်ခိုက်မဲ့အစီအစဉ်ကိုဆိုင်းငံ့တဲ့အကြောင်းမြောက်ကိုရီးယားကကြေညာပါတယ်။ဆီယာရာလီယွန်းနိုင်ငံမှာတော့ရေကြီးမြေပြိုကြောင်းအနည်းဆုံးလူ300လောက်သေဆုံးရပါတယ်။ဒီလိုထိတန်းရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းထံမှာပုံမှန် 66 ကာဂျီကနေ 66 ကာဂျီအထိပြစ်မှုပြစ်ဒဏ်ကို3နှစ်အောက်ထိရှော့ချပေးဖို့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီမှဒီကနေ့အစိုးရတင်သွင်းခဲ့ပါတယ်။
66ကားကြီးရဲ့ခါခွေးရဲ့ကားငယ်ကိုတော့3နှစ်တိဒီကားကြီးကိုတော့2နှစ်တိဆိုပြီးတော့ကျွန်တော်တို့ဒီနှစ်ပြင်ဆင်ချက်အစတင်ပေးခဲ့တယ်ပေါ့ဗျာနော်2နှစ်တိဆိုတော့ကျွန်တော်အမှတ်ကံရရီကိုဂျန်ဝီရဆေးသိ
ကီရူလွတ်တော်ကိုယ်စားလှယ်ဥပဒေတမရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်တနိုင်းနဲ့ဖကန်ဒေတာမှာတမရောကနယ်မြေရှင်းလင်းရေးလှုပ်ဆောင်မှုဟာလက်ရှိမြန်မာနိုင်ငံမှာကြိုးပမ်းနေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအပေါ်ထိခိုက်မှုတွေရှိလာမှာကိုစိုးရိမ်နေကြတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့မြောက်ကိုရီးယားရာတို့ကြာပြင်းပြင်းထန်ထန်အပြန်အလှန်ပြောဆိုမှုတွေကြီးထွားလာချိန်မှာပဲအနုမြေပုံတန်ခံခဲ့ရခုတဲ့တခုတည်းသောနိုင်ငံဖြစ်တဲ့ဂျပန်မှာနျူကလ িয়ার လက်နက်ထုတ်လုပ်သင့်မသင့်ပြောဆိုလာနေတဲ့အကြောင်းတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ရေးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါဦးရှင
်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာပြီးခဲ့တဲ့စနေနေ့ကသွေးရွက်တန်ယူဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြတဲ့လူမျိုးရေးဝါဒီတွေရဲ့လူမျိုးရေးခွဲခြားမှုကဆိုးဝါးရုံညံ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတုံ့နှုံပြောဆိုပြီးရှုတ်ချပါတယ်။အကြမ်းဖက်မှုတွေဖြစ်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်သမ္မတကနာမည်တက်ပြီးပြောဆိုလာမှာတော့နာဇီလက်သည့်တွေ Ku Klux Klan KKK တွေနဲ့လူမျိုးရေးဝါဒီတွေဟာအမေရိကန်တွေရဲ့တံပိုးထားမှုတွေအလုံးကိုလက်တင်မခံတဲ့ရာဇဝတ်မှုကျူးလွန်သူတွေလူရန်ကားတွေလို့ပြောဆိုခဲ့တာပါ။ရှာလော့ဘေးမြို့ကလူမျိုးခွဲခြားတဲ့အကြမ်းဖက်မှုတွေကိုကျူးလွန်ကြသူတွေအလုံးကိုတရားဥပဒေအတိုင်းဖြစ်စေရမယ်လို့လည်းဂရုပြုပြောဆိုပြီးမြို့မှာဖြစ်ပျက်ခဲ့တာတွေကအမုန်းတရားတွေနဲ့တည်ယူတဲ့အစွဲတွေကြောင့်ဖြစ်တဲ့အကြမ်းဖက်မှုလို့လည်းသမ္မတကပြောဆိုသွားပါတယ်။သမ္မတဘက်ကအကြမ်းဖက်မှုတွေကိုရှုတ်ချတဲ့နေရာမှာလူမျိုးရေးဝါဒီတွေနဲ့နာဇီလက်သည့်တွေဆိုတဲ့စကားလုံးတွေကိုပွင့်ပွင့်လင်းလင်းအသုံးပြုဖို့နှစ်ရက်လောက်အချိန်ကြာခဲ့တယ်ဆိုပြီးနိုင်ငံရေးအဝင်အဝိုင်းကတော့အပြင်းအထန်ဝေဖန်ကြပါတယ်။သမ္မတဘက်ကလည်းပြီးခဲ့တဲ့နှစ်ရက်တာကာလအတွင်းမီဒီယာတွေရဲ့ရေးသားဖော်ပြမှုနဲ့ပတ်သက်လို့မနစ်တနင်္ဂနွေနောက်ပိုင်းမှာထိုးနှက်ပြောဆိုပါတယ်။ရှာလော့ဘေးကိစ္စအပေါ်မှာလူရာထက်ပိုပြီးမှတ်ချက်ပေးပြောဆိုခဲ့ကြပြီးဒီလောက်ကြံဖန်တီးထားတဲ့သတင်းမီဒီယာတွေဟာဘယ်တော့မှကျေနပ်ပြည့်စုံနေဆိုတာရှိမှာမဟုတ်ဘူးဆိုတာထပ်တွေ့ရတယ်။တကယ်ကိုဆိုးတဲ့လူတွေဆိုပြီးတော့သမ္မတကတွစ်တာမှာရေးသားပါတယ်။ရှာလော့ဘေးမြို့ကအကြမ်းဖက်မှုတွေအပေါ်နိုင်ငံတကာဘက်ကအထူးသဖြင့်ဥရောပနိုင်ငံတွေကခေါင်းဆောင်တချို့ဘက်ကလည်းရှုတ်ချပြောဆိုကြပါတယ်ရှင့်။
မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းကဂွမ်ကျွန်းကိုဒုံးကျည်နဲ့တိုက်ခိုက်မဲ့အစီအစဉ်ဆိုင်းငံ့ထားကြောင်းမြောက်ကိုရီးယားအစိုးရသတင်းကကြေညာလိုက်တဲ့အပေါ်ပစ္စဘိတ်သမုဒ္ဒရာတွေကအမေရိကန်ပိုင်ဂွမ်ကျွန်းမှာရှိတဲ့အစိုးရအရာရှိတွေကကြိုဆိုလိုက်ကြပါတယ်။တင်းမာမှုကိုဖြေရှင်းရမှာစည်ရင်းနီလန်းမဟုတ်တဲ့နီလန်းမျိုးစုံရှာကြံသုံးပြီးမြောက်ကိုရီးယားဘက်ကအခုလိုဆိုင်းငံ့လိုက်တာကြောင့်ဂွမ်ကျွန်းမှာရှိတဲ့အစိုးရအရာရှိတွေအတွက်အားတက်စရာဖြစ်စေခဲ့ပါတယ်။ဒါပေမဲ့ဂွမ်ကျွန်းကိုပစ်ခတ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားကဆိုင်းငံ့တယ်ဆိုရုံနဲ့ချင်းချောက်မှုကတော့ပြောင်းမသွားဘူးလို့အစိုးရအရာရှိတွေကပြောပါတယ်။တကယ်လို့ကိုရီးယားကျွန်းစင်မှာတိတ်ပြီးအန်ဒီရဖြစ်စေနိုင်တဲ့မစင်မချင်းလှုပ်ရမျိုးကိုအမေရိကန်ဘက်ကထပ်ပြီးလှုပ်ဆောင်လာမယ်ဆိုရင်အရင်အစီအစဉ်တားတဲ့အတိုင်းဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်သွားမယ်လို့ခင်ဂျွန်အွန်းကပြောဆိုလက်ကြောင်းလဲမြောက်ကိုရီးယားအစိုးရသတင်းမှကြေညာပါတယ်။ဒီတော့တွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်ပြစ်လွတ်ဆန်းသတ်မှုတွေကိုဟန်တားရေးဟာထိတ်တန့်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဆိုတာကိုသူနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နှစ်ဦးစလုံးသဘောတူကြကြောင်းပြောပါတယ်။အမေရိကန်သမ္မတနဲ့ဒီကနေ့ဖုန်းပြောဆိုချိန်မှာအဲ့လိုသဘောရဲရှိကြောင်းပြောဆိုခဲ့တယ်လို့ဝန်ကြီးချုပ်အာဘေကတိုကျိုမြို့မှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။
American yet Nana Jessie, dear Pekka, kind to a Samuel Murine, American Pekka, dear when some lasses in Musatin, Samuel Lyon, the young Nina, Nanga yet, Siboy Sanya, Joe Siborigo, Jepjatata, Kagwe Dome, who Pioso like Barry, American yet Nipinan, Nana Jessie Rigo, dear Pekka, Koyunida, so the Society go some lasses evil, American Conto Yikos a little Robert like this ago, American Tamaraton, a trunk, a minute, and Hanika Lamatu, Nunjala Dago, Dobian and Nine. เจ้าคงตัวเยี่ยงวันจีทานากาที่กินอิงกันนี่มาตรีเบจทบยานาพิบาร์เลยเจ้าหนังมาสีบอยล์ลงในโบอเมริกันคอมมิวนิสต์ปากกามูบายกุญยาทาร์เรียนาพิเศษสัญญาเชลเลตุโกเจ้าสุยาทามาพิมันนี่ปีอะไรเจ้าอย่าลงนี่ลงหางโบอเมริกันคงตัวเยี่ยงตามวันสิตุรีปากกาเสสีโบตำราทรังอาลูลาราพิบาร์เลยที่เกี่ยวกับอเมริกันปากกาพอทงไหนไหมส่วนเนาะกบ้าคงตัวเยี่ยงพอจีทบลูทีโอเอ็นเน่ เดี๋ยวก็ทันจิตาพูดทำมั่งหูเลยแต่ฉันนี่แหละนี่เนี่ยพิเศษสั่งเยอะแล้วไหนมาเลยอเมริกาสุยาปากกาหน้าหนังสือพ่อยเนี่ยคงตัวยี่สั่งมุกที่น่าจะไม่หนังงานก็คงตัวยี่สิ่งมีสิ่งหนึ่งก็จะไม่เลี้ยวชูไม่ส่วนเนาะเดี๋ยวปากกาเลยทันจิตาพูดหูเลยเดี๋ยวคงตัวยี่วันนี้ทำอะไรจริงจังจะมาเทือนทวารีเช่นอีรันนั่งงานนี่เนี่ยตัวยี่นิกลียาสิ่งก็นายบ้านตัวเป็นสั่งจริงสั่งลุยอะไรลุยอีรันตำราฮัสซันรูฮานีก็ ทีนี้เช่นชาวเปียสุไลบาร์เลยอเมริกันบิลองซูกาอีรันปอเปสุทางคำพูดเลยเช่นชาวมูดเลยสั่งลงนี่ไหมส่วนใหญ่นายอีบายตัวเองเชื่อไปตัวมาเบย์อีรันยังนิวเคลียร์ซีเซนเลโก้เปียนซาเปียไลน์ไหนเดี๋ยวทีนี้ที่อีรันมีรอมาตำรวจก็เจ้าตัวละวะไอ้ลูกเปียนซาไลด์เนี่ยยังรู้ว่านั่งสั่งอาคุณเนี่ยมากระเป๋าเองอาจีนั่งงานด้วยเนี่ยอีรันจ้านิวเคลียร์ซีเซนตัวบอดุนิมูเลมัดทุกเกจินตรงอาเทปปูบีเส้นมีเนี่ยเช่นนี้ยาวอันยันโซ ลูกสาวนั่นเลยลูเล่ตำราลูฮานีก็เปียวว่าเลยนั่งสั่งอาตบอดุนิเจียอีรันอันนี้เนี่ยยูเรเนียนตั้งเสมอเส้นมาเว่ลงงานดีกว่ายัดดันบีที่ด้วยอีรันบอกช่างมาทาร์เรนั่งนี่ก็พิจารณาคำพูดดีกว่าเพื่อชาปิกระดับเชื่อว่าเลยที่กันนี่บีอุบลีบิวลุดออกมาดีกว่าเปียวจาร์เรตำราเย่ไม่กงหาตัวเปียวดูอีรันเบก้าลูกสาวนั่นส่วนแต่แกชิมชีแต่ดีมาพิจารณาเป็นเมลูอเมริกันตำราทรัพย์สุยาเบก้านอกจากพีอาร์วี
ดูขันยานในเวชินีวาเลยอีรันนี่เนี่ยตัวเบก้าเดบอทาร์เรตันสบีลบไล่ป่าสามยันนี่เรียกจังเลยอีรันตำรวจก็เปียสุดตัววาเลยยูเอเมริกาแต่ยันนี่แบบมีมาวาดาสิสเนโกยันนี่ช่างไรคุยกันอีกคนนายที่ไล่โนบิดาสักคนเนี่ยกิโลฮักสติคนเช่าเชตตัวยา
Obviously, we have our concerns about the treatment of refugees. Once refugees are registered, they are not to be
เท่าข้าเดียบอกพี่มูสั่งหูดีเนี่ยปัตตาลุสุยินจาวเท่าข้าเดียพี่มาปงดินเสียงตัวท้าเรตุริโกเยี่ยวพี่เป็นขยันในเนี่ยตั้งที่ริโกพี่ยังโปโลมาพี่นั่งจาวนิวยอร์กุลาตามกายยงโจมามันนี่กับพี่ลูกเด็ดเรื่องสารเสียงบัวมาตัวยังมูเจ้าเย่ดูดีอับยอกุญยาฟ้าหันฮัดกับพี่สุเคราบะอินเดียนั่งงานนี่เนี่ยกุลาตามกายยังเท่าข้าเดียสัญญาตบอดุนิเจกุลละมาเยี่ยทุ่มท้าบีเม่นั่งงานเด็กกามาไล่นายามเจ้าวดีแต่สามยอโปโลไอจาวเนี่ยพี่สุเ င်ရွက်ဖို့ဗဟုအစိုးရကပြည်내အာဏာပိုင်တွေကိုညှဉ်းချထားတဲ့အကြောင်းအိန္ဒိယဒုတိယပြည်ထောင်စုဝန်ကြီးကီရင်ရာဂျီဂျူးကလွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်အတွင်းတင်ပြခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံတွင်မှဒုက္ခသည်အဖြစ်မှတ်ပုံတွေစီးရင်သွင်းပြီးအထောက်အထားထုတ်ပေးထားသူ 16,500 လောက်ရှိတယ်လို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာဖြစ်နေမှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုရဲရိုဟင်ဂျာတွေဟာလည်းပြန်ပို့ခံရမယ့်အစီအစဉ်မှာပါဝင်လာပွဲရှိတဲ့အတွက်လူခွင့်ရေလှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်တရားမဝင်နေထိုင်သူတွေနေရာရင်ပြန်ပို့ဖို့အတွက်အိန္ဒိယအာဏာပိုင်တွေကမြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပြောဆိုနေတယ်လို့လဲအိန္ဒိယဘက်ကသတင်းတချို့မှဖော်ပြကြပါတယ်ရှင်
ဆီယာလီယွန်နိုင်ငံမြို့တော်ဖရီတောင်းမှာရေကြီးမီပြိုလာကြောင့်တေဆုံးသူကအနည်းဆုံး300လောက်ရှိနေပြီလို့အတည်ပြုထားပြီးတေဆုံးသူနောက်ထပ်တိုးလာွယ်ရှိတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်နိုင်ရင်နဲ့ချီပြီးမိုးအကြီးကျယ်ရွာသွန်းခဲ့ပြီးနောက်မနစ်တနင်္လာနေ့မနေ့ပိုင်းမှာဘေးဒုက္ခရောက်ခဲ့ကြတာပါအစိုးရအဆုံးဘေးဒုက္ခခံစားရတဲ့ region ဒေသမှာတော့လမ်းတွေကရွှွင့်မြင့်ကြီးရွေလို့ဖြစ်သွားခဲ့တယ်လို့မျက်မြင်တွေကပြောပါတယ်ဘေးဒုက္ခကြောင့်အနည်းဆုံးလူ2000လောက်အိုးအိမ်မဲ့ဖြစ်ရပါတယ်မိသားစုဝင်တွေကိုရွှွန်တော်ထဲမှာရှာဖွေတူးဖော်နေကြတယ်လို့ကုညီကယ်ဆယ်ရေးလုပ်ဖို့စစ်သားတွေကိုလည်းတောင်းဝန်ချထားပါတယ်ရင်ညွန့်လောက်ရှိတဲ့ရွှွန်တော်လမ်းမတွေကိုလူတွေစူးစမ်းဖြတ်ကူးနေရတဲ့ပုံရိပ်တွေကိုလည်းဒေသခံတွေတင်တဲ့ဓာတ်ပုံတွေဗီဒီယိုတွေမှာတွေ့ရပါတယ်။တည်ဆုံးသူအနည်းဆုံး312ဦးရှိတဲ့အကြောင်းချက်ချင်းဒီအသင်းပြောခွင့်ရတဦးကပြင်သစ်သတင်းဌာန AFP ကိုပြောပါတယ်။အိုးမဲ့အိမ်မဲ့ဖြစ်ရသူထောင်ချီရှိမယ်လို့လည်းအာနာဘိုင်ဒီကခန့်မှန်းထားပါတယ်။
ဒုတိယကမ္ဘာစစ်မှာဂျပန်တို့လက်နက်ချပြီးဆစ်ရှုံးခဲ့ရတဲ့82နှစ်မြောက်အထိမှအဖြစ်ဒါဇင်နဲ့ကြည်တဲ့ဂျပန်လွတ်တော်အမတ်တွေဟာဆစ်အတွက်အသက်ပေးသွားသူတွေကိုဂုဏ်ပြုထားတဲ့တိုချိုမြို့ကအငင်းပွားပွဲရာစုခုနှစ်ဘုရားကျောင်းကိုဒီကနေ့တွားရောက်ဂါရဝပြုခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်ဩဂုတ်လ15ရက်မှာဂျပန်တပ်တွေလက်နက်ချခဲ့ကြတာပါ။ဒီအငင်းပွားပွဲရာစုခုနှစ်ဘုရားကျောင်းဂါရဝပြုပွဲကိုဝင်ကြီးချုပ်ရှင်ဆိုအာဘေးမတက်ရောက်ပေမဲ့လည်းသူ့အထူးကိုယ်စားလှယ်ကိုဆင်လွတ်ပြီးဒုတိယကမ္ဘာစစ်အတွင်းအသက်ပေးခဲ့ကြတဲ့စစ်သည်တွေအတွက်လွန်စာဝန်ထဲကြောင့်ဖော်ပြခဲ့ပါတယ်ရှင
်။အချင်းပြေချစားမှုတွေကိုအဆုံးသတ်အောင်လှူသွမ်းမဲ့အကြောင်းဒီကနေ့မှကြာရောက်တဲ့အနှစ်80မြောက်အိန္ဒိယနိုင်ငံလွတ်လပ်ရေးနေ့မှာဝင်ကြီးချုပ်မိုဒီကကတိပေးပြောဆိုလိုက်ပြီးဘာသာရေးရကွဲပြားမှုတွေကိုသီးခံကြဖို့ကိုလည်းတိုက်တွန်းသွားပါတယ်။အိန္ဒိယနိုင်ငံဟာဗြိတိရှ်ကိုလိုနီလက်အောက်က1948ဩဂုတ်လ15ရက်နေ့မှာလွတ်လပ်ရေးရခဲ့တာပါ။အိန္ဒိယရဲ့ဒီဒေလီမြို့ကသမိုင်းဝင် Red Fort အဆောက်အုံမှာပြောကြားတဲ့မိခွန်းမှာတော့ဝန်ကြီးချုပ်ကသူ့ရဲ့အငင်းပွားပွဲငွေဆက်ကူဖြတ်သိမ်းတဲ့အစီအစဉ်နဲ့ပတ်သက်လို့ကာကွယ်ပြောဆိုသွားပါတယ်။ဒီငွေဆက်ကူဖြတ်သိမ်းမှုကြောင့်တရားမဝင်တဲ့ငွေတွေကဒေါ်လာ46ဘီလီယံပန်းစနစ်ထဲရောက်လာကြောင်းသူကပြောပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမတင်ကြီးထိုင်တဲ့ကိုညောင်မင်းအောင်တို့ကကြင်ညာပေးခဲ့တာပါ VOA ကလည်းခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနဲ့နှာစင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်အခြေအတင်ဖြစ်စရာတွေကြုံနေရတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီမှဒီကနေ့ပဲအဆိုတင်သွင်းခဲ့ပြီးမကြာခင်ပြည်သူ့လွတ်တော်မှဆုံးဖြတ်အတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တက်ကြွလှုပ်ရှားသူတွေ၊သတင်းမီဒီယာတွေမကြာခဏအရေးယူခံရတဲ့ပုံမှန်66ကားကြီးအပါအဝင်ဆက်သွယ်ရေးဥပဒေမှာပါဝင်တဲ့ပုံမှန်တွေကိုပြင်ဆင်ရေးအမျိုးရာလွတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ပြည်သူ့လွတ်တော်မှဆက်လက်ဆွေးနွေးနေကြတာပါ။ဆက်သွယ်ရေးဥပဒေနဲ့ပတ်သက်လို့လွတ်တော်မှဆွေးနွေးနေတဲ့နောက်ဆုံးအခြေအနေကိုတော့မဆူမုံကအသေးစိတ်ရှင်းပြပါပါမယ်ရှင်။
ဟုတ်ပါတယ်အမျိုးသားလွတ်တော်မှာဒီလာဆန်းကမဲခွဲဆုံးဖြတ်အတည်ပြုခဲ့တဲ့ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေကြမ်းကိုပြည်သူ့လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထဲဖတ်ကြားတင်သွင်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီမှာနောက်ထပ်ပြင်ဆင်ချက်တွေနဲ့တင်သွင်းလိုက်တာပါပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီကိုတင်သွင်းတဲ့ပြင်ဆင်ချက်ထဲမှာတော့ဆက်သွယ်ရေးဥပဒေပုံမှန်နဲ့ပြည်ထောင်ပေးတာတွေကိုရှော့ပေါ်ရေးထည့်သွင်းထားတဲ့အကြောင်းဒီကနေ့လွတ်တော်မှာအဆိုတင်သွင်းခဲ့သူကိုယ်စားလှယ်10ဦးထဲမှာပါဝင်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းက VOA မြန်မာပိုင်းကိုပြောပြပါတယ်
ကျွန်တော်တို့ကတော့နှမျိုးခွဲလိုက်တာပေါ့နော်တွတ်တော်တော့မရောက်သေးဘူးညကျွန်တော်တို့အစိုးတင်တဲ့လူတွေက60ယောက်ကားကြီးရဲ့ခခွေးရဲ့ကားငယ်ရေကိုတော့3နှစ်ထိဒီကားကြီးကိုတော့2နှစ်ဖြည့်ဆိုပြီးတော့ကျွန်တော်တို့ဒီနှစ်ပြင်ဆင်ချက်အစိုးတင်နေတယ်ပေါ့ဗျာနော်2နှစ်ဖြည့်ဆိုတော့ကျွန်တော်အမှတ်ခံရရတန်ငွေရ10သိန်းပေါ့နော်အဲဒါကိုကန့်တတ်ပေးလိုက်ပါတယ်ဒါပေမဲ့အဲ့ဒါအတူမဖြစ်သေးဘူးနော်ကျွန်တော်တွတ်တော်မှာမဲခွဲရအောင်ပါ
ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းထဲမှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးခါခွေးနဲ့ဂါကြီးပါပြည်မှုတွေကိုပြည်မှုဆိုင်ရာကျင့်ထုံးဥပဒေအရအာမခံပေးနိုင်တဲ့ပုံမှန်တွေအဖြစ်သတ်မှတ်ပြီးအဓိကပြည်မှုပြည်ထံလျှော့ချပြီးအာမခံပေးနိုင်တဲ့အမှုထိဖြစ်အောင်တင်သွင်းခဲ့တယ်လို့သူ့အဆိုကိုပြည်သူ့လွတ်တော်အမတ်ဦးဖေးတန်းကပြောပြပါတယ
်ကျွန်တော်အပါအဝင်ပေါ့နော်လူ10ယောက်လောက်ကအဲဒီပဲသဘောတူညှိနှိုင်းပြီးတော့ပေါ့နော်ကျွန်တော်တို့ဒါမျိုးလူချင်းနဲ့ဆိုပြီးတော့အဲဒီဥပဒေချမ်းကော်မတီမှာပဲကျွန်တော်တို့ညှိနှိုင်းပြီးတော့ပြင်ဆင်လိုက်တာပါအဲဒီအဓိကတော့ကျွန်တော်ကနှစ်နှစ်တည်းမှပူတဲ့ပြည်တံဖြစ်စေရင်လေဒီအများအားဖြင့်ဒီနှစ်ခေတ်စားနေ60ယောက်ကားကြီးကိုတော့ကျွန်တော်နှစ်နှစ်ကြည့်ရလို့ အဲ့လိုကျွန်တော်တို့ဘက်ကဥရိယံကော်မတီနဲ့အဲကွဲလွဲတယ်ဆိုပြီးတော့ကျွန်တော်ဘက်ကဒီလိုတင်လိုက်တာပေါ့အဲဟိုလွတ်တော်ရဲ့ရောက်တော့ဥရိယံကော်မတီရဲ့အဲ၃နှစ်အောက်ပြည်တန်ဆိုတာနဲ့ကျွန်တော်တို့နှစ်နှစ်ထက်မကွာပြည်တန်ဆိုတာကိုအဲ့မှာလွတ်တော်ထဲမှာမဲခွဲပြီးတော့ကျွန်တော်အတူပြုရမှာပါအခုကျွန်တော်တို့ကအဆိုပြုလို့ရှိပါသေးတယ
်ဒီသတင်းပတ်ထဲမှာတော့လွတ်တော်ဥပဒေချမ်းကော်မတီကိုတင်သွင်းလာတဲ့အဆိုတွေပြင်ဆင်ချက်တွေနဲ့ပတ်သက်လို့ပြည်သူလွတ်တော်မှာဆွေးနွေးပြီးတော့မဲခွဲအတူပြုမှာဖြစ်တယ်လို့လည်းဥဖေးတန်းကပြောပြပါတယ
်ဒီပတ်သက်မှာဖြစ်မဲ့တင်ပါတယ်ဒီ၆၆ကားကြီးကိုတို့ကတော်တော်ကိုအခုဒီရင်လုံးကြောအဲကျွန်တော်တို့ကဒီအပတ်လောက်မှာဖြစ်နိုင်ပါတယ်ဗျတကယ်လို့ကျွန်တော်တို့ကဒီမှာအတူပြုလိုက်တဲ့အခါမှာမြို့သားလွတ်တော်နဲ့ကွဲလွဲတာတွေဖြစ်လာမယ်အဲကြောင့်မြို့သားလွတ်တော်ကိုတစ်ခေါက်ပြန်သွားရအောင်ပါဗျာဥရရန်ပူပေါင်းကော်မတီမှာဆက်ညှိရအောင်ပါပေါ့
အခုလွတ်တော်နှစ်ရက်မှာဆွေးနွေးနေကြတဲ့ဆက်သွယ်ဥပဒေနဲ့ကိုပြင်ဆင်သည့်ဥပဒေချမ်းနဲ့မှာတော့ရက်ဖက်ဖွဲ့စည်းတဲ့အဆိုပြုထားတဲ့အကြံပြုချက်တွေမပါဝင်ဘူးလို့66ကားကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတွေကပြောပါတယ်ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီနဲ့66ကားကြီးဖြတ်သိမ်းရေးလှုပ်ရှားနေတဲ့ရက်ဖက်ဖွဲ့စည်းတွေတွေ့ဆုံဆွေးနွေးခဲ့တဲ့အခြေအနေကိုတော့ကိုဆောင်ခါကအခုလိုပြောပြပါတယ်
ကျွန်တော်တို့အဲ့ဒီပြည်သူ့လွတ်တော်ရောက်တဲ့အချိန်မှာပဲကျွန်တော်ကပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီနဲ့ဆွေးနွေးတယ်ဒါနဲ့ဆွေးနွေးတာကအဆင်မပြေခဲ့ပါဘူးเนาะကျွန်တော်တို့တောင်းတဲ့ချက်တွေပတ်သက်ပြီးတော့ဘာမှယတိတဲ့မပြောနိုင်ဘူးသူတို့ကနေပြီးတော့အဲ့လိုမျိုးအကောင်းဆုံးပြောင်းလို့သူတို့လုပ်မယ်လို့ပြောတယ်။ဒါတော့ဥပဒေချမ်းကော်မတီရဲ့အချိန်ကဏ္ဍထွက်လာတဲ့အခါမှာမိသားလွတ်တော်ရပြင်ဆင်ပြီးတော့ပြင်ဆင်တီးပြီးပြီးပြုလာတဲ့အချက်တွေကဘာမှကြည့်ဘူးပြင်တာမရှိဘူးနဲ့ပြစ်တံဟုတ်ပဲဆန္ဒပြောတယ်။အာမခံရအောင်လို့တုံးနှစ်အောက်ဆိုပြီးတော့ပြင်တာပဲရှိရောနော်။ဆိုတော့တုံးနှစ်အောက်ဆိုတဲ့ဟာကလည်းဆန္ဒပြောတယ်။တနည်းနည်းဆက်တလတော်တော်ဖိချလို့ရတဲ့အချိန်ကြီးဖြစ်တာပေါ့။ဆိုတော့အဲ့ဘာမှမထူးလို့ပဲထင်တယ်။အခုကကျတော့ဒီအာမခံတော့ဟိုရသွားလိမ့်မယ်ပေါ့။သူတို့ဆန္ဒပြောတယ်ကျွန်တော်မြေတန်းကွန်ဆန်ဖြစ်တဲ့ဒီအပြေဖြတ်မှုကိုအတိတ်တည်းဖွင့်လို့ဆင်းလို့ထားတဲ့နေရာမှာတိကျရှင်းလင်းမှုမရှိဘူး။ပြီးတော့ယာစက်ကြီးရဲ့မှာပါတဲ့ပုံမှန်လေးကူကူကိုလည်းရှင်းလင်းဖွင့်လို့ထားတာမရှိတဲ့အတွက်ဒီဟာကဒီတိုင်းပဲအမှုတွေကဆက်တိုးနေဦးမယ်လို့ကျွန်တော်တို့ထင်နေတာ
။အခုချိန်ထိဆိုရင်တော့ NLD ရပ်သားဆိုရလက်ထက်ဆက်သွယ်ဥပဒေပုံမှန်66ကားကြီးနဲ့တရားစွဲဆိုမှုက85မှုအထိရှိသွားပြီဖြစ်တယ်လို့ကိုဆောင်ခါကပြောပြပါတယ
်။ဟိုတို့ပြင်ဆင်ထားတဲ့တစ်ခုချက်တွေကတော့တကယ်ကောင်းပါတယ်။ဆက်မှာကဓာလူကနေပြီးတော့တရားစွဲလို့မရအောင်ဒါထပ်တိုးတဲ့ဟာကြီးပါလေအဲတို့ဒီနေ့ကကျွန်တော်တို့ဒီချက်လေးဥပဒေချမ်းတူတင်နောက်ဖွဲ့ရနေပြီးတော့နောက်ဆုံးဒီထုတ်ပြန်ချက်လုပ်လိုက်တာကဒီနေ့ဆိုရင်ကိုယ်ပဲဒီဥပဒေနဲ့တရားအစွဲခံထားရတဲ့အမှုပေါင်း80နဲ့9မှုရှိလာပြီပေါ့နော်တို့ရောအဲ့လိုများနေရတဲ့အကြောင်းရင်းကိုတို့ကဒီတည်ငြိမ်မှုမကြိုးစားဘဲနဲ့အခြားအကြောင်းအရာတွေကိုပဲတို့ရောဟိုဒီကျွန်တော်ပြောရရင်ဒီအပေါ်ရန်ပြင်ဆင်မှုကိုပဲကျွန်တော်တို့ကတွေ့ရတယ်ပေါ့
ဒီမိုကရေစီစံနှုန်းနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီး66ကားကြီးလုံးဝဖျက်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွှတ်တော်နှစ်ရက်စလုံးနဲ့ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ်ရှင
်။မဆုမမရှင်အခုတော့ကချင်ပြည်နယ်ဘက်မှတမရော်ကနယ်မြေရှင်းလင်းရေးလုပ်တဲ့တရင်တင်ပြပါမယ်။တနိုင်းနယ်ဖားကန်ဒေတာမှာတမရော်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်မှုဟာလက်ရှိမြန်မာနိုင်ငံမှာကြိုးပမ်းနေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအပေါ်ထိခိုက်မှုတွေရှိလာမှာကိုစိုးရိမ်ရကြောင်းကချင်နိုင်ငံရေးသမားတွေကဝေဖန်လိုက်ပါတယ်။တနိုင်းနယ်ဖားကန်မြို့နယ်ကတရားမဝင်ရွှေမော်နဲ့ပရင်မော်တွေကိုအစိုးရကကြမ်းမှတ်ဆောင်ရွက်ဖို့ပြည်သူ့လွှတ်တော်မှဆွေးနွေးချိန်မှာတမရော်ရာလွှတ်တော်ကိုစလဲရီကနယ်မြေရှင်းလင်းရေးကိုဥပဒေနဲ့အညီဆက်လက်ဆောင်ရွက်ဖို့ကိုဆွေးနွေးခဲ့ကြပါတယ်။တရင်အပြည့်စုံကို VOA မြန်မာပိုင်းရဲ့တရင်ထောက်ကုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်တနိုင်းမြို့နယ်နဲ့ဖားကန်မြို့နယ်မှာရွှေမော်နဲ့ပင်းမော်တွေတရားမဝင်တူးဖော်တာတွေဆက်မလုပ်အောင်တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနနဲ့ပြည်နယ်အစိုးရကထိတိယောက်ယောက်ကြံ့ပတ်ဆောင်ရွက်ဖို့အတွက်ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းအဆိုကိုတနိုင်းမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကဒီလ14ရက်နေ့မှာပြည်သူ့လွတ်တော်မှာတင်သွင်းခဲ့တာပါဒီအဆိုကိုကိုယ်စားလှယ်ရှင်ဦးကပါဝင်ဆွေးနွေးပြီးတက်မတော်သားလွတ်တော်ကိုယ်စားလှယ်ဒုဗိုလ်မှူးကြီးခမောင်ဆွေကတက်မတော်အနေနဲ့ဥပဒေနဲ့အညီဆောင်ရွက်တာကိုဟန်တားသူဥပဒေမဲ့လောက်ရကိုကျူးလွန်သူနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုပျက်စီးစေသူတဘာဝပတ်ဝန်းကျင်ကိုပျက်စီးစေသူနဲ့ငြိမ်းချမ်းရေးကိုမလိုလားသူတွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရှင်းလင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုဆွေးနွေးခဲ့တာဖြစ်ပါတယ်အခုအချိန်အခါမျိုးမှာဒီလိုဆောင်ရွက်တာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးကိုထိခိုက်မှာကိုစိုးရိမ်ကြောင်းကချင်ပြည်နယ်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဦးခထိန်နံကအခုလိုတုံ့တက်ပြောဆိုပါတယ်
ကျွန်တော်တို့အရင်လုံးက1994ငင်းချမ်းရေးဆွေးနွေးသဘောတူချက်တုန်းကလည်းဒါဆက်မနေလုံးလုံးငင်းချမ်းရေးလုပ်ခဲ့တုန်းကလည်းငင်းချမ်းရေးကိုဖောက်ဖို့အတွက်ခုနေရနေပြီးကျွန်တော်တို့ကသဘောတူချက်နဲ့အဆက်တွေရှိတယ်ဒီမိုကရေစီဆိုရဖြစ်လာတဲ့အခါမှာလည်းဒါကျွန်တော်တို့ဒီစင်တီနယ်မနောကုမဆွေးနွေးခဲ့တုန်းကလည်းသူ့နေရာကိုနေရာနေကြတဲ့အချိန်ခါမှာသွားဖို့လာဖို့ကြာရစင်တီအကြောင်းကြားပြီးတော့သွားဖို့လာဖို့ဟာတွေကိုပြောဆိုဆွေးနွေးခဲ့တဲ့ဟာတွေဒီချိန်မှာဟိုနင်းကြရင်လည်းဆောင်ရွက်နေတယ်အညီလာခံလည်းဆောင်ရွက်နေတယ်ဆိုတဲ့အချိန်အခါမှာစရင် ီကိစ္စဆောင်ရွက်မယ်ဆိုရင်ဒီငင်းကြေးရဲ့ဘက်မှာကျွန်တော်တို့နောက်နေပြီမလားဆိုတော့အမေအသားမျိုးကိုတုံ့ပြန်ပြတာပေါ့
နေမျိုးရှင်းလင်းရေးဆောင်ရွက်မယ်ဆိုရင်နိုင်ငံရေးအခြေအနေနဲ့အချိန်အခါကိုအလေးထားတဲ့ကြောင်းလဲဦးခတ်ထိန်နန်းကဆက်ပြောပါတယ
်ဒီကျွန်တော်တို့နိုင်ငံရေးအနေအထားဒီမိုကရေစီအပြင်ကူးကြောင်းလေးအနေအထားကျွန်တော်တို့တရားဥပဒေစိုးမိုးရေးအနေအထားအကြလည်းပဲဒီနေ့အချမ်းရေးနဲ့ကျွန်တော်တို့ဒါငင်းကြမ်းရေးကိုလည်းပေါ်ဆောင်တဲ့အနေအထားမှာကြတော့အခြေအနေနဲ့အချိန်အခါကိုတော့ကျွန်တော်တို့ဟိုလေးလေးနက်နက်တော့ဟိုစဉ်းစားဖိတ်ခေါ်ဖို့တော့လိုအပ်တယ်လို့ကျွန်တော်အဲ့ဒါပဲဖတ်
တမ်ဘောတာလွှတ်တော်ကိုယ်စားလှယ်ဒုဗိုလ်မှူးကြီးစိုးမြင့်အောင်ကလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ TIA ကတနိုင်းမြို့နယ်ရှိရွှေမော်ပြင်းမော်တွေကိုအစိုးရခွင့်ပြုချက်မရဘဲနိုင်ငံခြားဤပညာရှင်တွေကိုခေါ်သွင်းပြီးတရားမဝင်တူးဖော်နေကြောင်းနဲ့တနစ်ကိုစက်သိန်းပေါင်း 3,000 နီးပါးလောက်ရရှိတယ်လို့သိရကြောင်းလည်းပြည်သူ့လွှတ်တော်မှဆွေးနွေးခဲ့ပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြက
နေရာမှာတော့တကယ်လည်းလာတော့မှအဲလိုဖြစ်နေတာကအမှန်တကယ်လားသိကြစီစစ်ပါဒီစီစစ်ပြမတာမန္တန်ရဲ့ solution နဲ့ကျေအစရနဲ့တဲတဲတဲတော့အဖွဲ့ကြီးနဲ့တော့ကျေအဖွဲ့ကြီးနဲ့ကောင်းဆောင်ချင်းချင်းပြကြညတိုင်းစီလို့တော့ဒါတော့ဒါဘယ်လိုဖြစ်စီမလဲဒီလိုလို့တော့အကျိုးရှိပါတဲ့ဘယ်လိုကာကွယ်ဆိုင်ဝင်ကာကွယ်တယ်လဲအဲဆိုတဲ့ဟာဒီစနစ်တကျလုံဆောင်နိုင်တော့အကောင်းဆုံးပေါ့လေနော်ဆရာကိုကြောင့်တပ်ပြီးအင်အားသုံးနိုင်မယ် solution တော့ဒါဒီအခြေကောင်းမရပဲနဲ့ဒီသက်သာပြည်သူဒီဒုက္ခရောက်ပါကိုကျွန်တော်ဆိုရင်တဲ့အဲ့မှာညီညာရဲ့စီးရင်းနေတဲ့ဒီခါမှာစီးရင်းကြာကောင်းတဲ့တော့ဒီစီမကောင်းကြာလည်းဖြစ်ကြရ
မြကြီးနာမျိုးနယ်ကလွတ်တော်ကိုယ်စားလှယ်ဦးအင်ထုံခါနော်ဆမ်ကနေမျိုးရှင်းလင်းရေးဆောင်ရွက်ရင်ပြဿနာဖြစ်နိုင်ကြောင်းနဲ့အစိုးရကပပနဲ့နဲ့ဆောင်ရွက်ဖို့လိုအပ်ကြောင်းပြည်သူ့လွတ်တော်မှဆွေးနွေးခဲ့ပြီးတိုင်းမျိုးနယ်ကကိုယ်စားလှယ်ဦးလင်းလင်းဦးတင်ပြတဲ့အဆိုကိုပြည်သူ့လွတ်တော်ကကန့်ကွက်သူမရှိဘဲအတည်ပြုခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းကဖြစ်ပွားတဲ့တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေကြောင့်ရွှေနဲ့ပြင်းမော်လုပ်သားတွေနဲ့ဒေသခံရွာသား6000လောက်ဟာတနိုင်းမြို့ကိုတင်းရှောင်ခဲ့ရပါတယ်။ဒီအပိုင်းတွေအတွင်းဖြစ်ပွားတဲ့မိုးကောင်းမြို့နယ်အတွင်းတိုက်ပွဲတွေကြောင့်လည်းနမ်ကြီးမြို့ကိုဒုက္ခသည်တထောင်လောက်ထပ်မံတင်းရှောင်နေရပါတယ်။လောလောဆယ်မှာတော့ဖကန့်ဒေသဘက်မှာတမ်ဘော်နဲ့ KIA ရဲ့စီးရေးအခြေအနေဟာတင်းမာနေစေရှိနေပါတယ်။
ရရှိမှာဒီပြည်သူစေုံနဲ့မှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်တဲ့အပေါ်မှာဝေဖန်ပြောဆိုချက်တွေရှိသလိုပဲတစ်ဖက်မှာတော့ဒီအစိုးရစေုံနဲ့မှာစေဝါစေပစ္စည်းမလုံလောက်တာဆရာဝန်သူနာပြုတွေအတွက်လောက်ခလာစားကအစအကျိုးခံစားခွင့်တွေအားနည်းတာတွေရှိနေပြန်ပါတယ်လူလူကြမ်းမာရေးအတွက်အခြေခံကြတဲ့ပြည်သူစေုံစေကံတွေအတွက်ဘာတွေများလိုအပ်ချက်ရှိနေပါ့လဲလာမယ့်အင်္ဂါနေ့ညပိုင်းတရားစီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဓာတ်ရိုက်လေလံအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323925954ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိ мян ကြမယ့်သရရှင်တွေကိုကြိုဆိုပါရခင်ဗျာ
ကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဆောင်မှဖက်ဆက်ရအောင်ပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားပြင်းပြင်းထန်ထန်အပြန်အလှန်ပြောဆိုမှုတွေကြီးထွားလာနေချိန်မှာပဲဒုတိယကမ္ဘာစစ်အတွင်းအနုမျိုးပုံတန်ခံခဲ့ရမှုတွေတခုဒီတော့နိုင်ငံဖြစ်တဲ့ဂျပန်မှာတချိန်ကမပြောရဲမဆိုရဲတဲ့ကိစ္စတွေကိုပြောသံဆိုသံတွေထွက်ပေါ်လာနေပါတယ်။ဂျပန်နိုင်ငံအနေနဲ့အကိုပိုင်းနျူကလ িয়ার လက်နက်ထုတ်လုပ်သင့်မသင့်အခြေအတင်ပြောဆိုမှုတွေဟာတချိန်ကလက်ရာဆုံးဝါရီတွေကြားမှာလာရှိနေရကခုအခါအထက်ကနိုင်ငံရေးအတိုင်းဝိုင်းထိရောက်ရှိလာနေတဲ့အကြောင်း VOA သတင်းထောက် Henry Ridgeway ရဲ့သတင်းဆောင်မကိုကြောင်းလင်းကတင်ပြပေးထားပါရရှင
်။ဒုချီမှာတက်ဆင်ပြလွတ်နိုင်မဲ့နျူကလ িয়ার ထိပ်ဖူးအငဲစားတိစောက်နိုင်မဲ့အရေးကြီးတဲ့နောက်ဆုံးဆင့်ကိုမြောက်ကိုရီးယားကအောင်မြင်သွားပြီလို့ဆိုတဲ့သတင်းတွေပေါ်အမေရိကန်ထောက်လိုက်အတိုင်းဝိုင်းရဲ့ဆွေးနွေးမှုတွေကိုဒီသတင်းပတ်ချက်ထုတ်ပြန်လိုက်တဲ့ဂျပန်ကာဝေးစစ်တမ်းမှာရောင်းပြန်ထင်ရနေပါရဲ့။ဂျပန်ကဝေးဝန်ကြီးဟောနာရီရှုကေမီချီရှိတာကတော့ဂျပန်အတွက်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကကြီးမားလာကြောင်းပြောဆိုခဲ့တာ
ပါ It is possible or quite likely even that North Korea can attack Tokyo with nuclear weapons today
ဒီနေ့အချိန်မှာတိုကျိုမြို့တော်အထိမြောက်ကိုရီးယားကနျူကလ িয়ার နဲ့တိုက်ခိုက်နိုင်တဲ့အလားအလာရှိနေပါတယ်မစ်ဆိုင်းဒုံးတွေပစ်လိုက်မယ်ဆိုရင်လည်း10မိနစ်နဲ့ဂျပန်နိုင်ငံကိုရောက်လာမှာပါ
မြောက်ကိုရီးယားမှာဂျပန်နိုင်ငံအထိရောက်အောင်ပြင်နိုင်တဲ့မစ်ဆိုင်းဒုံး200လောက်ရှိမယ်လို့လည်းယူဆထားကြတာပါမြောက်ကိုရီးယားကလည်းတိုက်ခိုက်လာခဲ့ရင် လူထောင်ထောင်ချီတည်ဆုံနိုင်တဲ့အန္တရာယ်ရှိတဲ့ဂျပန်နိုင်ငံမှာကိုယ့်ကိုယ်ကာကွယ်ဖို့ကလွယ်လို့စီးရဲတိုးချဲ့မှုတွေကိုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကကန့်သတ်ထားပါတယ်။ဒါပေမဲ့လည်းဗန်ဒါရီဝန်ကြီးတာရိုအာဆိုအပါအဝင်အယူဆပြင်းထန်တဲ့ဂျပန်နိုင်ငံရေးသမားတွေကတော့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မယ့်ခြေအနေမျိုးအတွက်လမ်းဖွင့်ထားတဲ့လို့ယူဆနေကြတာပါ။ဒီကိစ္စကိုတောင်ကိုရီးယားမှာပုံမှန်လင်းလင်းဆွေးနွေးလာနေကြပေမဲ့ဂျပန်နိုင်ငံကလူလူသဘောထားစစ်တမ်းတွေမှာတော့900ခန့်လောက်ကသာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုလိုလားကြောင်းသဘောထားပေးကြပါတယ်။ကန်နန် Institute for Global Studies ကနိုင်ငံတကာရေးရချင်းချင်းသူကုနီမီယကီကတော့ဂျပန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးစဉ်းစားမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာ
ပါ I don't think we will go nuclear in the foreseeable future
မကြခင်အနာဂတ်မှာကျွန်တော်တို့နျူကလ িয়ার လက်နက်တည်ဆောက်ဖြစ်မယ်မထင်ပါဘူးတောင်ကိုရီးယားကလုပ်မယ်ဆိုရင်ကျွန်တော်တို့ကတော့နောက်ဆုံးမှဖြစ်ပါလိမ့်မယ
်ကာဝေးဝန်ကြီးအောင်မချစ်ရှိတာကတော့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြောင့်တတ်တမန်ကြီးအရာအလေးတန်နေလားဆိုတာမသေချာဘူးလို့ဆိုပါတယ်
If we possess nuclear weapons and say we would retaliate if North Korea used nuclear weapons against is it credible?
ကျွန်တော်တို့အနေနဲ့ nuclear လက်နက်ကိုပိုင်ဆိုင်ထားမယ်။နောက်ကိုရီးယားက nuclear နဲ့တိုက်လာခဲ့ရင်လက်တုံ့ပြန်နိုင်မယ်ဆိုတာတကယ်ပဲခိုင်မာမှုရှိရလား။မေးခွန်းထုတ်เสียပါ။ကျွန်တော်တော့မထင်ပါဘူး
။1945ခုနှစ်တုန်းကဒုတိယကမ္ဘာစစ်အဆုံးမတက်ခင်ဂျပန်နိုင်ငံမှာလူပေါင်း1000ကျော်သေဆုံးခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါဆကီမြို့တွေကိုအနုမြုပ်ပုံချချခံရတာနှစ်ပတ်လည်နေ့ဖြစ်ကြောက်လာချိန်မှာပဲစိတ်ရစိတ်အောင်နေတန်းနေတာဖြစ်ပါတယ်နာဂါဆကီမြို့တော်ဝင်တိုမီဟီဆာတော်ကြီးကတော့သမိုင်းတစ်ပတ်လည်လာမှာကိုစိုးရိမ်နေပါတယ
်緊張感を増しており遠くない未来に核兵器が使われるのではないか
မကြတော့တဲ့အနာဂတ်မှာနျူကလ িয়ার လက်နက်တွေသုံးလာမှာကိုစိုးရိမ်စိတ်တွေပြန့်နှံ့နေပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့ဂျပန်နိုင်ငံရဲ့ရည်တည်ချက်အပြောင်းလဲမရှိခဲ့ကြောင်းပြောဆိုခဲ့တာ
ပါ改めて核兵器のない世界を高級平和の実践に向けて
人間へと戦々まっ疾走られ長崎妙場ニュークリアレナ禁止にびろ人間ね側にポトンらい中盤倒ぶと撤廊アーマガン標じゃるわれ。
だいめれてけれども、日本人が撤退歓迎やめそういん、ディ丹内ちゃんを設定したないまもらそうだろ。あけかっ類メゴン投にじゃばれ、かみゃ。
ကိုအောင်လင်းကိုတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ထပ်အပြင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ VOA Burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင
်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာပြီးခဲ့တဲ့စနေနေ့ကသွေးတဲ့တန်ယူဆမတ်ပြပွဲတွေမှာပါဝင်ခဲ့ကြတဲ့လူပြူလူမျိုးရေးဝါဒီတွေရဲ့လူမျိုးရေးခွဲခြားမှုကဆိုးဝါးယုံညံ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတုံ့နှုံပြောဆိုပြီးရှုတ်ချပါတယ်။အကြမ်းဖက်မှုတွေဖြစ်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်သမ္မတကနာမည်တက်ပြီးပြောဆိုရမှာတော့နာဇီလက်သစ်တွေKKK တွေနဲ့လူပြူလူမျိုးရေးဝါဒီတွေဟာအမေရိကန်ရဲ့တမိုးထားမှုတွေအလုံးကိုလက်တင်မခံတဲ့ရာဇဝတ်မှုကျူးလွန်သူတွေလူရန်ကားတွေလို့ပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံကဂွမ်ကျွန်းကိုတုံးကျင်နဲ့တိုက်ခတ်မဲ့အစီအစဉ်ကိုဆိုင်းငံ့ထားတဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းကကြေညာလိုက်တဲ့အပေါ်ပစိဖိတ်သမုဒ္ဒရာတဲကအမေရိကန်ပိုင်ဂွမ်ကျွန်းမှာရှိတဲ့အစိုးရရာရှိတွေကကြိုဆိုလိုက်ပါတယ်။တင်မာမှုကိုဖြည့်ရှင်းလာမှာစီရင်နီမဟုတ်တဲ့နီလန်မျိုးစုံရှာကြံသုံးပြီးမြောက်ကိုရီးယားဘက်ကအခုလိုဆိုင်းငံ့လိုက်တာကြောင့်ဂွမ်ကျွန်းမှာရှိတဲ့အစိုးရရာရှိတွေအတွက်အားတက်စရာဖြစ်စေခဲ့ပါတယ်။အမေရိကန်ရဲ့ညာနာပစ္စည်းတွေကိုတရုတ်နိုင်ငံဘက်ကကင်တွယ်ဆောင်ရွက်မှုတွေနဲ့အမေရိကန်ဘက်ကတရားဝင်စုံစမ်းစစ်ဆေးမှုစတင်ဆောင်ရွက်လာရင်တော့တရုတ်အနေနဲ့နိုင်ငံရဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားကိုပြက်ပြက်သားသားကာကွယ်သွားမယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့နည်းပညာနဲ့ညာနာပစ္စည်းတွေကိုတရုတ်ဘက်ကခိုးယူနေတယ်ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းစစ်ဆေးဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော် Robert Lighthizer ကိုအမေရိကန်သမ္မတကမနေ့တနင်္လာနေ့ကလက်မှတ်ထိုးညွှန်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေအပါအဝင်အိန္ဒိယနိုင်ငံတွင်မှတရားမဝင်နေထိုင်ကြသူတွေကိုနေရာရင်းပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းသတင်းနေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကစိုးရိမ်ပူပန်တဲ့အကြောင်းပြောဆိုလိုက်ပါတယ်ရှင်။
တတိယချင်းချုပ်ကမတင်ငိထိုက်ကကြီးညာပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip sisk ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24 kHz 11.33 MHz လိုင်းဒိုမီတာ25 kHz 11.665 MHz လိုင်းဒိုမီတာ53 kHz 9.85 MHz နဲ့လိုင်းလမီတာ190 kHz 15.5 MHz တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါရှင် VOA အားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.